စားဖြတ်လိမ့်လေဂိုင်းတွေကလုပ်ငန်းသုံးပစ္စည်းတွေဖမ်းဆီးမိတဲ့တရင်ကိုအရင်ဆုံးပြောပြပါမယ်ရှင်။ထိုင်းမြန်မာနယ်စပ်မြဝတီမြို့ကတည်လာတဲ့စားဖြတ်အွန်လိုင်းလိမ့်လေဂိုင်းတွေရဲ့ဆက်သွယ်ရေးလုပ်ငန်းသုံးပစ္စည်းတချို့ကိုထိုင်းဘက်ခြမ်းထက်ခရိုင်မဲဆောက်မြို့နယ်ထဲမှာထိုင်းနယ်ခြားဆောင်တပ်တွေကဖေဖော်ဝါရီလ1ရက်နေ့ကဖမ်းဆီးသိမ်းယူခဲ့ပါတယ်။နေသားဆောင်တက်တွေကင်းလက်နေတဲ့အချိန်မတင်ကားတဲ့ကားတစ်စီးကိုစစ်ဆေးတာမှာစမတ်ဖုန်းထောင်ချီအပါဝင်ကွန်ပျူတာနဲ့ဆက်သွယ်ရေးပစ္စည်းတွေကိုသိမ်းဆည်းရမိခဲ့တာပါ။ထိုင်းခြေဆိုင်သတင်းတောက်မေးမာကအပြည့်စုံသတင်းပေးပို့ထားပါရရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နယ်မဲလက်မကျေးရွာဘက်မှာရာတော့တဲ့ကလမ်းတိုင်းမောင်းတင်လာတဲ့မတင်ကားဝဲကုန်အပြည့်တင်လာတဲ့ကားတစ်စီးကိုကင်းလက်နေတဲ့ထိုင်းနယ်ခြားဆောင်တက်ကစစ်ဆေးရမှာကားပေါ်မှာမြန်မာနိုင်ငံမြဝတီဘက်ကကြားဖြန့် online လိမ်လည်ကိုင်းကနေရွှေ့ပြောင်းလာတဲ့စမတ်ဖုန်း1250လုံးဖုန်းစက်ကတ်284ခုနဲ့ကွန်ပျူတာကိရိယာ19စုံတို့ကိုဖမ်းမိခဲ့တယ်ဆိုပြီးအမှတ်35ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ကားမောင်းသူဟာအသက်55နှစ်အရွယ်ထိုင်းနိုင်ငံသားတဦးဖြစ်ပြီးသူ့ကိုစစ်ဆေးရမှာတော့အခုတဲဆောင်လာတဲ့ဆက်သွယ်ရေးပစ္စည်းတွေကိုမြန်မာနိုင်ငံဘက်ကနေပို့လာတာဖြစ်ပြီးမဲဆောက်ကနေတဆင့်ပါဆယ်ပို့ပေးဖို့အတွက်ထိုင်းဘက်ဝင်9000နဲ့ငှားရမ်းခဲ့တာလို့လဲမဲလမရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့ပါတယ်။အမှတ်35နေရဆောင်တက်ကဘူမူးနတ်ထခွန်ရင်ထစ်ကတော့အခုလိုပြောသွားခဲ့ပါတယ်မြန်မာနိုင်ငံဘက်ကနေပို့လာတဲ့ဆက်သွယ်ရေးပစ္စည်းတွေကိုကားမောင်းသူကပြောတဲ့အတိုင်းမဲဆောက်ကနေကမ္ဘောဒီးယားနယ်စပ်ထိပို့ဖို့စီစဉ်နေတာကိုကြားဖြတ်ဖမ်းဆီးနိုင်ခဲ့တာပါကားမောင်းသူနဲ့အတူပါလာတဲ့အမျိုးသမီးကိုလည်းဆက်လက်စစ်ဆေးနေပါတယ်နယ်ခြားဆောင်တပ်ဖွဲ့ဝင်တွေနဲ့နေမြေအာဏာပိုင်တွေဟာကျွန်တော်တို့ထိုင်းနိုင်ငံဘက်မှာ24နာရီအမြဲဆောင်ကြည့်စစ်ဆေးနေတာဖြစ်လို့အခုလိုမျိုးဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါအခုလိုမျိုးမြန်မာနိုင်ငံဘက်ကနေပြောင်းရွှေ့လာတာဟာထိုင်းနဲ့တရုတ်အစိုးရတွေက call center online လိမ်လည်ခိုင်းတွေကိုနှိမ်နင်းရေးကိုအရှိန်မြှင့်လှုပ်လာတဲ့အတွက်မြဝတီနေရာကနေဘေးလွရာကိုပြောင်းရွှေ့ရေးလှုပ်ဆောင်နေတာလို့ယူဆရကြောင်းထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေကြပါတယ်။နေဆက်သတင်းတွေရမြဝတီဘက်ကနေ online လိမ်လည်ခိုင်းကအရေးပါတဲ့သူတွေကတော့ဖျားသုံးစုနေဆက်ဘက်ကိုပြောင်းရွှေ့လာတယ်လည်းရှိနေတယ်လို့ဆိုပါတယ်။ကြားဖြတ်တရုတ်ငွေလိမ်ခိုင်းကိစ္စကိုနှိမ်နင်းရေးအတွက်ထိုင်းဆိုရနဲ့လာရောက်ဆွေးနွေးနေတဲ့တရုတ်လုံခြုံရေးနဲ့ပြည်သူ့ရေးရာလက်ထောက်ဝင်ကြီးမစ္စတာလူဆောင်ကြီးကတော့ဖေဖော်ဝါရီလ1ရက်နေ့နေ့လယ်ပိုင်းမှာထိုင်းနိုင်ငံမဲဆိုင်မြို့ကိုသွားရောက်ခဲ့ပြီးမဲဆိုင်တာချီလိုက်တရားကိုလာရောက်ခါရွှေတရိကန်ဒေတာကအွန်လိုင်းလိမ်လည်ခိုင်းနေကိစ္စကိုလာရောက်လေ့လာသွားခဲ့ပါတယ်။လိမ်လည်ခိုင်းနေဟာတာချီလိုက်နယ်စပ်ဘက်မှာလဲအခြေစိုက်လှုပ်ရှားနေတယ်လို့ယူဆတဲ့အတွက်တရုတ်ဝင်ကြီးဟာမဲဆိုင်တာချီလိုက်နယ်စပ်အခြေအနေတွေကိုလည်းလေ့လာသွားခဲ့ပါတယ်။တရုတ်အစိုးရကတော့ကြားဖြတ်နှိမ်နင်းရေးအတွက်ဇင်ယောစစ်စင်ရေးဒုတိယပိုင်းကိုလှုပ်ဆောင်မယ်ဆိုပြီးကြေညာထားပါတယ်ရှင်။